ကရင်ပြည်နယ်အတွင်းကအရှာလမ်းပောင်ဝင်ကောက်ခွေမြို့မြောက်ပိုင်းဒေသတွေမှာစစ်ကောင်စီ BGF တွေနဲ့ KNL PDF ပူးပေါင်းတပ်တွေကတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကနေကြားဆောင်တပ် BGF တွေကပူးပေါင်းထိုးစစ်ဆင်နေတယ်လို့ဆိုပါတယ်။မတ်အေးမှသတင်းပေးပို့ထားပါဗျာ။
ကရင်ပြည်နယ်အတွင်းကအာရှလန်အပါဝင်ကော့ကရိတ်မြို့မြောက်ပိုင်းမိချောင်းအင်းရန်ကုတ်ကောင်းမှုအောက်ဘိုတဲကမိုင်ကုန်းစတဲ့နေရာတွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလွန်ခဲ့တဲ့ AB လလောက်ကလေးကတက်လာတဲ့အောင်စရစစ်ကြောင်းကအင်အားဖြည့်ပြီးထိုးစစ်ဆင်လာသလိုအာရှလန်ကိုပြန်လည်စိုးမိုးနိုင်ရေးအတွက်လက်နက်ကြီးနဲ့ဒရုန်းတွေကိုသုံးပြီးတိုက်ခိုက်မှုတွေပုံများလာတယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဘက်က VOA ကိုပြောပါတယ်
ကွန်ကရစ်ဘက်မှာတိုက်ပွဲကနေ့တိုင်းနေ့ပါဖြစ်နေတာပေါ့နော်အခုဆိုလို့ရှိရင်ဟိုခလာရ69အနေနဲ့အာချာလမ်းမပေါ်ကိုလက်လက်ကြီးနဲ့ပြန်ပစ်လို့ပြေပေါ့နော်နောက်ပြီးတော့ဒရုန်းတွေလည်းတအားသုံးပုံးလာတယ်ကျွန်တော်ဘက်ကဂျမ်းပါနဲ့ဖမ်းပြီးတော့ကာကွယ်နေကြရတာပေါ့နော်တိုက်ပွဲတော့ဟိုအင်အားတွေလည်းတိုးချက်ဖွဲ့ပြီးတိုးချက်လာတာပေါ့နော်ဂျန်သူဘက်ကအခုနေထားတော့နေ့စဉ်နဲ့အမျှတိုက်ပွဲတွေဖြစ်နေဒီကွန်ကရစ်နာတော့ဝိုင်းဒီတော့နော်ကြီးတွေပေါ်အောင်ဆက်နောက်ပြီးတော့ဒီတုံလို့ပဲခြံအဲ့ဒီပဲခြံနေမှာတိုက်ပွဲတွေဆက်လိုက်တုံလို့နားမရောက်ခင်နားမှာပေါ့နော်ဒီကမိုင်ကုန်းပဲအခန်းကြီးတိုက်ပွဲတွေသူတို့ကအာရှလမ်းကိုသုံးမလိုက်ပြီးတော့ထိုးစစ်ဆင်လာတော့ဒါပေမဲ့သူတို့ကတော့ဟိုထိုးစစ်ဆင်လိုက်ပြန်လန်ဆင်လိုက်အဲ့လိုအနေအထားမျိုးပဲရှိနေအခုအောင်ပြတဲ့ကြောင်ကတပွဲကြီးပုံပြန်လိုက်ပြန်ပွဲတစ်ပစ်ပြန်ပွဲကြည့်လိုက်ထိုးစစ်ဆင်လိုက်အဲဒီကနေပြီးတော့ပြချားလိုက်ပြန်လန်ထွက်သွားလိုက်အဲအင်းနေတာပဲရှိတယ်ဗ
ျကော့ကရိတ်ဂျုံတို့တောင်ကြိုင်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေတယ်လို့ဂျုံတို့ဂျိုင်းတရာတောင်ကြိုင်ဒေသတွေမှာတော့စစ်ကောင်စီတပ်တွေနဲ့အတူ BGF နေကြောင်တပ်တွေကပူးပေါင်းပြီးတိုက်နေတာလုံခြုံရေးကင်းနေလုပ်ပေးနေတာတွေရှိနေတယ်လို့လည်းဆိုပါတယ
်ကော့ကရိတ်နာတဝိုင်းဒီ9တိုင်လို့9တိုင်လို့6တိုင်လို့အဲ့မှာမှာဆိုရင် BGF တွေလည်းပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီ953ဘက်မှာဆိုလို့ရှိရင်လည်း
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာ2024ခုနှစ်နှစ်စမ်းပိုင်းကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါ KNU ဘက်ကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီးအာရှလန်ကိုပိတ်ထားခဲ့တာကြောင့်စစ်ကောင်စီဘက်ကအာရှလန်ကိုတစ်နှစ်ကျော်ကြာတဲ့အထိပြန်လည်ထိန်းချုပ်နိုင်တာမရှိသေးသလိုကော့ကရိတ်မြို့ရီလမ်းတစ်လျှောက်ကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်းစုံကထိန်းချုပ်ထားပါတယ်တိုက်ပွဲတွေပြင်းထန်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်